မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လိုအပ်ချက်အရာသမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လွှတ်တော်တို့နဲ့လေးပွင့်ဆိုင်တွေ့ဆုံလို့တဲ့အကြောင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ရဲ့မြစ်တာရက်ခံချက်ဟာအချိန်စောလွန်နေသေးတဲ့သဘောမျိုးအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်ကတုံ့ပြန်တာနဲ့ပတ်သက်လို့ NLD ဘက်ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အစိုးရဘက်ကတရားဝင်တုံ့ပြန်တာမျိုးမဟုတ်ဘဲမီဒီယာတွေကနေတဆင်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်အခုလိုတုံ့ပြန်ပြောဆိုနေတာဟာပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီရေးအတွက်အနှောက်အယှက်ဖြစ်စေတယ်လို့ NLD ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကပြောဆိုပါတယ်အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လိုအပ်တာတွေကိုဆွေးနွေးတိုင်ပင်ရအောင်နိုင်ငံတော်သမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လွတ်တော်တို့နဲ့လေးပွင့်ဆိုင်တွေ့ဆုံလို့တဲ့အကြောင်း NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနိုဝင်ဘာလ23ရက်နေ့စွဲနဲ့သမ္မတထံကိုမြစ်တာရက်ခံစာပို့ခဲ့တာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အဲ့ဒီမြစ်တာရက်ခံစာနဲ့ပတ်သက်လို့အခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီရဲ့အစီရင်ခံစာထွက်လာပြီးမှပြန်လည်စဉ်းစားလှုပ်ဆောင်တဲ့လို့သမ္မတကပြောဆိုတဲ့အကြောင်းနိုမလာ28ရက်နေ့ကအယာဝတီသတင်းဌာနရဲ့မေးမြန်းချက်အပေါ်တုံ့ပြန်ထားတာကိုအစိုးရပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါ့အပြင်သတင်းမီဒီယာအတော်များများမှာလည်းဒေါအောင်ဆန်းစုကြည်နဲ့အဲ့ဒီလိုတွေ့ဆုံဖို့မလိုတဲ့အကြောင်းဦးရထွတ်ကပြောဆိုတဲ့အကြောင်းအစောပိုင်းမှာသတင်းတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။အပြင်မှာအဲ့ဒီလိုသတင်းတွေထွက်နေတာနဲ့ပတ်သက်လို့ NLD ကအချက်၄ချက်ပါကြေညာချက်ကိုဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာပါ။သူတို့အနေနဲ့ဘာကြောင့်ကြီးညာချက်ထုတ်ပြန်ရတယ်ဆိုတာနဲ့ပတ်သက်လို့တော့ NLD ဘိုလ်အလုံးမှုဆောင်အဖွဲ့ဝင်ဥညာဝင်းကအခုလိုရှင်းပြပါတယ
်တွေ့ဆုံမှုတောင်းဆိုမှုတကယ်ဆောင်ရွက်ပေးနိုင်တာနိုင်ငံတော်သမ္မတပဲအဲ့တော့သမ္မတရဲ့တွတ်တော်ရဲ့ကာကြုတ်ရဲ့ဒီလိုတွေ့ဆုံခြင်းအားဖြင့်အကျိုးရှိမယ်ဖွဲ့စည်းပုံချောင်းဝင်ပြင်ဆင်ရေးကပြဿနာတွေအများကြီးရှိနေတဲ့ဟာတွေ့ဆုံနိုင်လို့ရင်နည်းတော့မယ်ဒါကြောင့်တောင်းဆိုတာအဲသူတို့ကအခုကစာနဲ့ကျွန်တော်တို့ဒီတော့ကုတိဘာမှမပြန်ပါဘူးသူဝင်ကြီးကပြောကြတယ်ဆိုတဲ့တည်နေပုံမှာကျွန်တော်တို့တော်တော်စိတ်မကောင်းဖြစ်တယ်ဒါအားလုံးသိနေတယ်လို့ဖို့လဲလိုအပ်နေတာရှိရတာနဲ့အချိန်တွေကိုရှိနေတယ်လို့ကျွန်တော်ခံစားရတယ်နောက်တစ်ခုကသူ့ရဲ့ကြောင်းလဲမှုနဲ့ဒီမိုကရေစီရေးအတွက်လဲဒါအနောက်ရှိပဲလို့ယူဆအဲ့တော့ကျွန်တော်တို့ဒီကြီးညာချက်ကိုထုတ်တယ
်အစိုးရဘက်ကသူတို့ကိုတရားဝင်တုံ့ပြန်ခြင်းမရှိဘဲပြောခွင့်ရပုဂ္ဂိုလ်ကပြင်ပမီဒီယာတွေမှာအလို့သဘောပြောဆိုနေတာတွေအပေါ်တာဝန်ယူရမှာဖြစ်တယ်လို့လည်းဥညာဝင်းကပြောပါတယ်။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့အခုလိုကန့်လန့်ချက်ဟာပြည်တော်စုလွတ်တော်ကိုကျော်လွန်ပြီးတောင်းဆိုတာဖြစ်တဲ့အတွက်မသင့်တော်ဘူးလို့ပြောဆိုမှုတွေရှိနေတာနဲ့ပတ်သက်လို့လည်းအစိုးရအနေနဲ့မတွေ့ရင်လို့တမင်ပြောဆိုတာမျိုးဖြစ်နိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့ဩစတြေးလျခီးစဉ်အတွင်းရေဒီယိုဩစတြေးလျအတန်လွင့်ဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။
ဒါတော့အဲ့ဒီလိုဟာမျိုးတွေးဆုံပွဲကိုမလိုလားလို့ပဲကျွန်မကတော့ဒီလိုပဲပြက်ပြက်သားသားပြောရမှာပဲ။ဘာဖြစ်လို့လဲဆိုတော့လိုလားလို့ရှိလို့ရှိရင်ဒီလိုမတွေးဆုံစရာအကြောင်းဘာမှမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ပြည်တော်စုလွှတ်တော်ကိုကြော်လွှားသွားတယ်လို့မကြော်ချင်ဘူးလို့ပြောရအောင်လို့ဒီထဲမှာလွှတ်တော်ပါဝင်ပြီးသားလွှတ်တော်ဆိုတော့ပြည်တော်စုလွှတ်တော်နာကပါမှာပေါ့။ပြည်တော်စုလွှတ်တော်နာကပါပြီးမှပြည်တော်စုလွှတ်တော်ကိုကြော်သွားခြင်းလို့ပြောစရာအကြောင်းမရှိပါဘူး။ကျွန်မတို့ရဲ့ရည်ရွယ်ချက်ကအခုပြည်တော်စုလွှတ်တော်ကနေပြီးတော့လုပ်နေတဲ့အလုပ်ကိုပေါင်ဖို့ပါဒီလုပ်ကပို့ပြီးတော့ချောမွေ့ဖို့အတွက်ဆိုပြီးတော့ကြိုတင်ရည်ရွယ်တဲ့အနေနဲ့တွေးဆဆွေးနွေးပွဲကိုတောင်းဆိုတာဖြစ်ပါတယ်အဲ့တော့ကျွန်မအမြင်နဲ့တော့ဒါကတော့ရှောင်ကျင်လို့ရှောင်တာလို့ပဲပြောရမှာပဲ
ဒီကိစ္စမှာတမတော်ရဲ့အခန့်ကဏ္ဍကအရေးကြီးတဲ့အတွက်သူတို့အနေနဲ့လေးပွင့်ဆိုင်တွေးဆဆွေးနွေးရေးပြုလုပ်ဖို့တောင်းဆိုနေတာဖြစ်တဲ့အကြောင်းလဲဒေါအောင်ဆန်းစုကြည်ကဆက်ပြောပါတယ
်အဲ့တော့ခုကပြောတဲ့အတိုင်းပဲတမတော်ရဲ့ကန္တာလည်းသိပ်ပြီးတော့အရေးကြီးပါတယ်ဒါကြောင့်မလို့ကျမတို့ကဒီလေးပွင့်ဆိုင်ဆိုတာတကယ်တော့ပြောရမယ်ဆိုရင်အုတ်ချိုးရေးမန္တန်ရဲ့လွှတ်တော်ဆရာတော့ဥပဒေပြုမန္တန်ရဲ့နောက်ပြီးတော့တမတော်ရဲ့နောက်ကျမတို့ကတော့နိုင်ငံရေးပါတီတစ်ခုဆိုပြီးတော့58ခုရှိတဲ့အထက်မှာတစ်ခုတည်းနဲ့တွေ့လို့ဟာမသင့်တော်ဘူးဆိုတဲ့အကြောင်းပြချက်လည်းကျမကြားလိုက်ပါတယ်ဒါကျမဘာသာတတိယလဲဆို1988ခုနှစ်လောက်တုန်းကကျမတို့အနေနဲ့နဝတာနဲ့ NLD ကနေပြီးတော့တွေးဆောင်ဖို့ဆွေးနွေးဖို့ဆိုပြီးတောင်းဆိုတဲ့အခါမှာဒီလိုသဘောမျိုးနဲ့တုံ့ပြန်ခဲ့ပါတယ်ပါတီပေါင်း200ကျော်ရှိတာမှာပါတီတစ်ပါတီရဲ့နဲ့တွေ့လို့မသင့်တော်လို့စသဖြင့်ပေါ့နော်တကယ်တော့မတွေ့ချင်လို့မတွေ့တာလို့ပဲဒီလိုပဲကျမပြောရမှာပဲ
2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အခုလိုအတိုက်ခံနိုင်ငံရေးပါတီတွေနဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်ပြီးအချိန်ကြံ့ကြာမှုတွေဖြစ်နေပေမဲ့ပြည်သူအများစုကတော့ဖွဲ့စည်းပုံကိုအမြန်ဆုံးပြင်ဆင်ပြီးတိုင်းပြည်အတွက်အရေးကြီးတဲ့တခြားပြည်ပြင်ပြောင်းလဲမှုနဲ့ပုံမျိုးရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်လုပ်နေကြတာဖြစ်ပါတယ် အနေဒီကတော့လွန်ခဲ့တဲ့လပိုင်းတွင်စတင်ပြုလုပ်ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအသည့်ရေးဆွဲရေးဆိုင်ရာလူမှုသဘောထားကောက်ခံမှုတွေကရရှိလာတဲ့စစ်တမ်းတွေကိုအခုလအတွင်းလွတ်တော်အခြေခံဥပဒေလေ့လာသုံးသပ်ရေးကော်မတီကိုတင်သွင်းမယ်လို့ပြောပါတယ်ခင်ဗျာ။